တိုင်းရင်းသားအခွင့်အရေးတွေအပြည့်အဝမရသေးသလိုပြည်တွင်းစစ်မှုတွေလည်းတောင့်နေသေးတဲ့အချိန်မှာအန်အယ်ဒီအစိုးရလက်ထက်တိုင်းရင်းသားရေးရာဝန်ကြီးဌာနကိုဖွဲ့စည်းတည်ထောင်လာခဲ့ပေမဲ့အဲ့ဒီဝန်ကြီးဌာနအနေနဲ့တိုင်းရင်းသားအရေးကိစ္စတွေကိုထိရောက်စွာဂရင်တွေ့ဖြစ်ရှင်းနေတာမျိုးမတွေ့ရသေးဘူးလို့နိုင်ငံရေးထဲမှာထည့်ထည့်ဝင်ဝင်ပါဝင်နေသူတွေနဲ့အကဲခတ်တွေကတုံ့တက်ကြပါတ
အောင်မြင်စွာကင်တွယ်ဖြည့်ရှင်းနိုင်ခြင်းမရှိသေးတဲ့ပြဿနာကတော့တိုင်းသားလူမျိုးစုတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ဒန်းတူညီမျှအခွင့်အရေးပြဿနာတွေပဲဖြစ်ပါတယ်။ဒါကိုသိတဲ့ NLD ပါတီကရွေးကောက်ပွဲမဲဆွယ်စည်းရုံးချိန်မှာတိုင်းသားအခွင့်အရေးနဲ့ပတ်သက်တဲ့ပြည်တွင်းညီညွတ်ရေးကိုဦးစားပေးလုပ်မယ်လို့ကြေညာခဲ့တဲ့အတိုင်းအစိုးရတက်လာကစားဝန်ကြီးဌာနတွေပြန်လည်ဖွဲ့စည်းချိန်မှာတိုင်းသားရေးရာဝန်ကြီးဌာနကိုစတင်ဖွဲ့စည်းခဲ့ပြီးမွန်တိုင်းသားခေါင်းဆောင်တူဖြစ်တဲ့နိုင်သက်လွင်ကိုဝန်ကြီးအဖြစ်တာဝန်ပေးအပ်ခဲ့တာပါ။တိုင်းသားတွေလိုအပ်နေတဲ့အရေးကိစ္စကိုလှုပ်ဆောင်ဖို့ဒီဝန်ကြီးဌာနကိုဖွဲ့စည်းခဲ့ခြင်းမျိုးဖြစ်တယ်လို့သူနားလေကြောင်း NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဒေါက်တာညွန့်ညွန့်ကရှင်းပြပါတယ်
။ဟောကျွန်တော်တို့သဘောပေါက်တာအရောတိုင်းသားရေးရာဝန်ကြီးအားတိုင်းသားတွေနဲ့ပတ်သက်တဲ့အရေးရာအလုံးဆောင်ဖို့ပါ။ဒီထဲမှာတော့ပါတာစကားယဉ်ကျေးမှုနောက်တစ်ခါတိုင်းသားချင်းချင်းပြန်ပြန်လည်နားလည်မှုရရှိဖို့ဒါနေပြီးတော့ပြည်ရင်းငင်းငင်းရေးတိုင်းသားတွေနဲ့ဂိုင်းပါဝင်တဲ့ခန္ဓာတွေဒီဓာရီကပါပေါ်မှာပါ
။မြမသမိုင်းမှာဘယ်တော့မှမရှိခဲ့ဘူးတဲ့ဒီဝန်ကြီးဌာနအနေနဲ့အခက်အခဲတွေရှိနိုင်တာမှန်ပေမဲ့တိုင်းသားအရေးအတွက်ဝန်ကြီးနိုင်သက်လွင်ရဲ့စိတ်ကူးစိတ်တမ်းတွေအပေါ်မှာမူတည်လိမ့်မယ်လို့သုံးသပ်သူကသတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်
။ဟိုတိုင်းသားအရေးရာဝန်ကြီးဌာနဆိုကြတဲ့ကတိုင်းသားအရေးတွေကိုလည်းဟိုဦးစားပေးမယ်ဆိုပြီးတော့မှသူတို့ရွယ်ခဲ့ပုံရတယ်။လုံးလုံးစင်အစိုးရတက်တန်းတော်တော်ကြာလာတဲ့ချိန်ထိဒီဟာကြီးကအဆက်ဝင်နေတာတော့မတွေ့ရဘူး။ဒီတိုင်းပြည်မှာတိုင်းသားအရေးကိစ္စတွေကလုံးဝမဲ့ဟာတွေကအများကြီးပဲ။အဲဒါပေမဲ့ဝန်ကြီးရဲ့လက်သက်ဆိုင်နဲ့ဝန်ကြီးကဘယ်လောက်ထိဒီဟာကိုထိုးထိုးထွန်းထွန်းနဲ့ပြုလုပ်မလဲဆိုတဲ့ဟာလည်းတက်သက်ဆိုင်နဲ့ဝန်ကြီးကလည်းဟိုအစ်စ်လည်းဖြစ်တယ်နောက်တစ်ခုကဘယ်တော့မှဝန်ကြီးလည်းမလုပ်ခဲ့ဘူးတဲ့ခါကျတော့ဝန်ကြီးဌာနကြီးတစ်ခုလုံးပြီးဆောက်ဖို့ဆိုတော့အတူလည်းမလုပ်ကြဘူးနဲ့တူတယ်ကြည့်ရတာ
တိုင်းသားရေးရာဝန်ကြီးဌာနစဖွဲ့စည်းကလေးကအားကောင်းမောင်းတမ်းမရှိခဲ့ပေမဲ့အခုချိန်မှာတိုးတက်မှုတချို့မြင်ရတယ်လို့အပြည့်ရတိုင်းသားလက်နက်ကန်အရေးမှာထဲထဲဝင်ဝင်လှုပ်ဆောင်နေသူပို့အမျိုးသားလူမျိုးရေးအဖွဲ့ခေါင်းဆောင်ဗိုလ်မှူးကြီးခွန်ဦးကကပြောပါတယ်
သူတို့ပြင်တော့ဒီစာဖွဲ့တွေကဆိုရင်အကောင်မောင်းပါနဲ့မလာဘူးတော့ဖွဲ့စည်းပုံမပြည့်တာတော့စုဖွဲ့မှု structure မကောင်းတာတော့အခုကတော့တော်တော်လေးတော့ပုံစံတော့ကျလာပြည်နယ်တွေမှာလည်းပဲဝန်ကြီးဌာနအခွဲတွေပေါ်လာတယ်တော်တော်လည်းပဲသူကင်ဆွဲရမယ့်ဝန်ကြီးဌာနကင်ဆွဲရမယ့်ပြဋ္ဌာန်းဥပဒေကတော့တိုင်းသားအခွင့်အရေးကာကွယ်တဲ့ဥပဒေတစ်ခုပဲရှိတယ်ကျွန်တော်ကတော့နိုင်ငံရေးအခွင့်အရေးလို့နော် territory right လို့ခေါ်တဲ့အမည်အခွင့်အရေးလို့ဒိစတွေမှာကျတော့ကိုနွေးနိုင်တဲ့ခြေမျိုးတော့မတွေ့ရသေးဘူးဗျ။အဖြစ်ပြင်တာကတော့တိုင်းရင်းသားတွေရဲ့အခွင့်အရေးနိုင်ငံရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ဟိုပြီးတော့အချိန်ဆုံးနဲ့ကြိုးစားပေးနေတာပေါ့လို့
ဒီဝန်ကြီးဌာနဟာတကယ်တော့မလိုအပ်ဘူးလို့စတင်ဖွဲ့စည်းခဲ့ခြင်းတုန်းကဝိုင်းရင်တိုင်းသားခေါင်းဆောင်တွေရဲ့အစည်းအဝေးတစ်ခုမှာမှတ်ချက်ပေးပြောဆိုတာနေထွက်ပေါ်ခဲ့ဘူးပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့တမိုင်းလူအပ်ချက်အရဒီဝန်ကြီးဌာနရှိတဲ့နာမှန်ပေမဲ့လှုပ်ရှားမှုအားနည်းနေတဲ့ဝန်ကြီးဌာနမဖြစ်သင့်ဘူးလို့မြန်မာနိုင်ငံရေးဝေဖန်သုံးသက်သူဦးတန်းစိုးနိုင်ကထောက်ပြပါတယ်
။တိုင်းမကြီးရဝန်ကြီးဆိုလို့ရှိရင်တော့ညာတကယ်ကတော့တိုင်းမကြီးနဲ့ပတ်သက်တဲ့အခြေအနေလှုပ်ရှားမှုတွေမှာတော်တော်လေးပေါ်ပေါ်လွင်လွင်ရှိရမှာပေါ့ညာ။အဲ့ဒီလှုပ်ရှားမှုအတွင်းမှာလည်းဦးနိုင်တယ်လို့ကျွန်တော်သိတွေ့ရတယ်။တိုင်းမကြီးရဝန်ကြီးဌာနရှိတော့ရှိတယ်မှာလေ။ဘာမှမရဲ့အနေထားရ။ဒါပေမဲ့ခက်တာကတိုင်းသားကြီးရဒေသကြီးမှာဒီဝန်ကြီးဌာနရဲ့ပါဝင်တဲ့အခါနဲ့ပတ်သက်ပြီးကျွန်တော်ဘာမှမသိရမမြင်ရမကြားရတဲ့အတွက်တော့ကျွန်တော်တို့အနေနဲ့အားရတင်တတ်ဆရာမရှိဘူးလို့ကျွန်တော်ပြောချင်တာပ
ါဝန်ကြီးဌာနအသစ်တစ်ခုဖြစ်နေတဲ့အတွက်ဝန်ကြီးနိုင်သက်လွင်အနေနဲ့ရှုပ်ထွေးလွန်းတဲ့ပြဿနာတွေကင်တွယ်ဖြေရှင်းဖို့ယုံကြည်မှုအားနည်းနေပုံရတယ်လို့ NLD ပြောခွင့်ရဒေါက်တာညွန့်ညွန့်ကသုံးသပ်ပါတယ
်တိုင်းသားကြီးရဝန်ကြီးဌာနကသူ့ရဲ့လုပ်ငန်းတွေကဌာနအသစ်ဖြစ်တဲ့အခါမှာသူလောက်ဆောင်တဲ့ကြာမပီးခြင်းဖြစ်နေတယ်လို့ပဲကျွန်တော်ပြောမိပါတယ်။အဲသူရဲ့လက်ပိုင်းမင်းတွေကိုသူကိုယ်တိုင်ကယုံကြည်စိတ်ချမှုမရှိလို့ဖြစ်ပါလိမ့်မယ်ခင်ဗျာ။နောက်တစ်ခါသူလောက်ဆောင်ရမယ့်တိုင်းသားကြီးကတနည်းအားဖြင့်တော့ပြည်ရင်းငြိမ်းချမ်းရေးလုံခြုံရေးကိစ္စတွေနဲ့ဆက်နွယ်နေပါတယ်။အဲ့ဒီအခါမှာသူကလောက်ဆောင်ရမယ့်လုပ်ငန်းတွေကိုတည်တည်ကြာဆုံးဖြတ်ဖို့အတွက်သူမှအထက်ကင်းရှိနေတာလို့ကျွန်တော်ပြောမိပါတယ်ခင်ဗျာ
။ ဝင်းကြီးနဲ့တက်လွင်ကို VOA ကဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်မရခဲ့ပါဘူး NLD အစိုးရတက်လာကစား2016မတ်လတည်းဝင်းကြီးဌာနတွေကိုဖွဲ့စည်းကျင်ညာတဲ့အခါတိုင်းရင်းသားရေးရာဝင်းကြီးဌာနတွေတခုကိုဖွဲ့စည်းခဲ့တာပါအခုချိန်ထိတော့ NLD အစိုးရလက်အောက်ဝင်းကြီးဌာန24ခုရှိပါတယ်တိုင်းရင်းသားရေးရာဝင်းကြီးဌာနအနေနဲ့2020ခုနှစ်ကျရင်တိုင်းရင်းသားလူမျိုးများစင်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးဖိုရမ်ကိုနိုင်ငံတော်အဆင့်ကျင်းပနိုင်ဖို့မြန်မာနိုင်ငံတိုင်းရင်းသားလုပ်ငန်းရှင်များအသင်းနဲ့ပူးတွဲအကောင့်တွေဖော်နေတယ်လို့ဆိုပါတယ်ခင်ဗျာ